စကန်နိုင်ဒေသကြီးအတွင်းမှာဒီရေဘေးဒဏ်ခံရတဲ့ချင်းနီဆိုးတဲ့ကြေးရွာတွေတော်တော်များများပြောင်းရွှေ့ပေးဖို့ဆရာတို့စီစဉ်နေတယ်လို့သိရပါတယ်။ခုလက်ရှိဆရာတို့စီစဉ်နေတဲ့အခြေအနေလေးပြောပြပေးပါအောင်ရှင်
။အဓိကကြေးရွာပြောင်းရွှေ့ရဆိုတော့ဟိုကလေးမြို့နယ်မှာဖြစ်တဲ့ရေဘေးပေါ့နော်။အဲ့ဒီမှာတချို့ကရွာမှာပြန်နေလို့ဖြစ်တော့တဲ့အနေအထားလေးတွေရှိတာရဲ့နောက်တချို့ကအိမ်လုံးချို့မျောပါပြက်စီးတဲ့အတွက်ကြောင့်ကျွန်တော်တို့ကသူတို့နေရာပေါ့အဲ့ဒီရွာနဲ့အနီးစပ်ဆုံးနေရာမှာအမြင့်ပိုင်းတွေကိုရွှေ့ပေးတာအဲ့လိုမျိုးတော့၁၂ရွာလောက်ရှိပါလေကွာ။ဟုတ်ကဲ့။တချို့ကလည်းဒီကနေရာမှာမနေကျွန်တော်တို့၁ရွာလုံးရွှေ့တာရှိတယ်။နောက်တချို့ကတော့ပြိုကျပြက်စီးသွားတဲ့အိမ်တွေလောက်ပဲရွှေ့တာရှိတယ်။ဟိုအဓိကရွှေ့ရမှာတမူးမှာ၃ရွာရှိတယ်။နောက်ကြံတာတွေကတော့ရွာငယ်လေးတွေမှာ20 30ပေါ့။ဒါ10လုံး15လုံး3လုံး4လုံးအဲ့လိုမျိုးရွာမှာပဲအဲ့လိုပြန်ဆောက်ပြရမယ်ဟာလေတမူးမှာသူကအိမ်အားလုံးပေါင်း380နဲ့5လုံးရှိတယ်ဗျ။
အဲ့ဒီကြေးရွာတွေကိုဆရာတို့ဘယ်နေရာတွေကိုပြောင်းရွှေ့ဖို့စီစဉ်ထားလဲပြီးတော့ဒီဒေသခံတွေကရောဆရာတို့ရွေးချယ်ထားတဲ့နေရာတွေကိုပြောင်းရွှေ့လို့စိတ်ရှိလား
အရင်ကဟိုတော့ပေါ့နေဆရာနဲ့မြစ်သားကြီးကမှနေတဲ့မြစ်ကြီးကဓာတ်တွေကိုအဲ့အဓိကလမ်းမဆက်သွေးကောင်းတဲ့နေရာကားလမ်းပေါက်တဲ့နေရာမျိုးတွေသူတို့ဆန္ဒနဲ့ရှိတဲ့နေရာတွေကိုကျွန်တော်တို့အဓိကထားပြီးတော့ရွှေ့တာပေါ့နော်သူတို့ရွေးချယ်တဲ့နေရာဥမာကျွန်တော်တို့လေယာဉ်မြေတွေပါလေဖြစ်တဲ့ဆိုရင်တော့ဒါနည်းနည်းတော့ကျွန်တော်တို့ကပိုင်ရှင်နေနဲ့ညှိနှိုင်းပေါ်ရခိုင်ပါလေကကျွန်တော်တို့အစိုးရဘက်ကပေးလို့ရတဲ့ရင်းနှီးမြေရိုင်းလိုဟာမျိုးဆိုရင်တော့ကျွန်တော်ကချက်ချင်းတို့ဘူးအဲ့ဒီနေရာကိုအတူပြတ်မှပေးပါလေဥယင်မြေပေါ့ဥပန်ပေါက်ပြီးသားတို့ဘာလို့ဆိုရင်တော့ပိုင်ရှင်နဲ့ကျွန်တော်ကဝယ်ယူတာမျိုးညှိနှိုင်းတာလို့ပါတော့လုပ်ပေးပါလေ
သူတို့ထောက်ပံ့ပေးဖို့ပေါ့သူတို့နေရာချထားပေးဖို့အတွက်ကြတော့ဘယ်လိုများစီစဉ်ထားလဲဆရာရဲ့
ရေကြီးတော့အဲ့ညောပါသွားတဲ့အိမ်ကြီးအတွက်ကိုကျွန်တော်တို့ကပြန်ဆောက်ပေးရမယ်အိမ်ဟာ350လောက်ရှိပါတယ်အဲ့ဒီမှာအိမ်ကတော့ရှိရရှိတဲ့ပြူကြပြက်စီးသွားတဲ့နေလို့မရတဲ့သူကလည်း600ဝန်းကျင်လောက်ရှိတယ်ဗျသူကအဲ့ဒီပြူတော့မပြူဘူးဒါပေမဲ့အိမ်ကနေလို့မဖြစ်တဲ့အိမ်ကြီးရောဘာလို့ဆိုတော့ကျွန်တော်တို့ပြောင်းရွှေ့ပေးရမယ်ပြန်ပြီးတော့ဆောက်ပေးရမှာ2000ကျော်ကျော်လောက်ရှိပါတယ်ဟုတ်ကဲ့1000ကျော်တော့အိမ်ကတော့သူတို့ကပြည့်စည်ပြည့်စည်ရတယ်ရှိရတယ်ကျွန်တော်တို့ကသမားတို့ဘာလို့အဲ့ဒီဖန်ဆိုးချက်ချက်တွေအဲ့ဒီလီဘာချက်ချက်တွေထောက်ပံ့ပြီးတော့ဆောက်မှာပေါ့အဲ့ဒီလုံးလုံးအစ်စ်ဆောက်ပေးရမှာတော့350ပေါ့အဲ့ဒီဝန်းကျင်လောက်ရှိတဲ့အိမ်ကတော့အစ်စ်လုံးဝဆောက်ပေးရမှာအဲကျွန်တော်ဒီဇိုင်းထုတ်တာလည်းအိမ်တစ်လုံးကိုစတာ19,200နဲ့ပေါ့အိမ်နာတွေရောဘာတွေရောနဲ့ဆိုရင်ကျွန်တော်က30,000နဲ့23,000မှာကျွန်တော်တို့ခန့်မှန်းပြီးတော့ကြံစင်ဆောက်ပေးမှာပေါ့နော်အဲလုပ်ပေးရမယ်က
ကလေးတို့တမူးတို့အပြင်ပေါ့နော်ဆရာစကိုင်းတိုင်းဒေသကြီးအတွင်းမှာတခြားစွန့်ရရတဲ့မြို့နယ်တွေရောဘယ်နေရာတွေများရှိတယ်သိလဲဆရာ
ကျနေမြင့်ရဲ့အနေထားတော့ခန်းကြီးမျိုးမှာတော့မနေ့ကအထီးရဆိုရင်အမတ်အထက်ကိုရောက်သွားပြီးတော့ရွာ14ရွာနဲ့ရက်ကွက်နေရက်ကွက်တော့ရေဝင်တော့အဲကြောင်းရွှေ့ထားတာအိမ်တော်သူ224ပေါ့လူကြီးက2000ကျော်ပေါ့အဲလုံးလုံးတော့ကြောင်းရွှေ့ထားတယ်အဲ့ဒီရေကလည်းအောက်ဖက်ကိုတစ်ပြေးနဲ့ချင်းလာတဲ့အခါကျတော့ဟိုမလင်းတို့မော်လိုက်တို့အဲ့ဒီမှာလည်းရေနည်းနည်းပါးပါးကြီးရရှိဒါပေမဲ့အိမ်တော်သူကသိမ့်မများဘူးသူက30-40လောက်ပေါ့အဲ့ဒါလေးတွေတော့လုံးလုံးတွေရွှေ့ထားတဲ့နေထားလေးရှိပါတယ်က
အခုဒီရေဘဲနံကြောင်ပေါ့လေယာဉ်မြေတော်တော်များများကလည်းပျက်စီးထားတယ်ဆိုတော့သူတို့ပြန်လည်လောက်ကန်စားတော့ဖို့အတွက်ကြတော့ဆရာတို့ဘယ်လိုများစီစဉ်ထားလဲဆရာ
ပြန်ဆိုင်လို့ရတဲ့လေတွေကတော့စဘာပြန်ဆိုင်တာပေါ့မိုးတီးနံစဘာကိုဆိုင်တယ်ဆိုင်လို့မရတဲ့အကြောင်းအခုဆောင်းပြီးနံပေါ်မြေပဲကြောင်းနန်းပေါ်အဲ့လိုမျိုးပေါ့နေကြပေါ်အဲ့ဒါကိုလိုအပ်တဲ့မျိုးတွေကိုလည်းကျွန်တော်တို့နိုင်ငံတော်အထက်မဲ့ပြဖို့တွေအခုကစဉ်းစားရတယ်ကျွန်တော်တို့ပောက်ယူနေတယ်ဗ
ျသူတို့ငွေကြေးထောက်ပံ့ဖို့ပါတယ်ရောရှိလားဆရာ
အသက်80အထက်နောက်အိမ်တော်သူ9ဦးနဲ့အထက်ပေါ့နော်စဉ်းစားစားပေါ့80အထက်အဲ့ဒါလိုမျိုးနောက်အဲ့ဒီကလေးမွေးပြီး45ရက်သားရှိတဲ့သူ3လရှိတဲ့တော့ကိုဝန်ဆောင်အဲ့ဒါကြီးကျွန်တော်တို့ခွဲခြမ်းစိတ်ချပြီးတော့ကောက်နေပါတယ်ဗျ
ဒီရွာတွေကိုဆရာတို့ပြောင်းရွှေ့နေရာချထားဖို့အတွက်ပေါ့နော်ဘတ်ဂျက်ဘလောက်လောက်များသုံးစွဲသားဖို့ဆရာတို့စီစဉ်ထားပါလဲဆရာ
အမှန်ကြီးကျွန်တော်တို့လူအချက်ကတော့23ဘီလီယံလောက်လူအပ်ပါတယ်အဲ့ဒီကဝန်ကြီးချုပ်ရဲ့ကျွန်တော်ပလင်ကတော့သူကနိုင်ငံတော်ကနေပြီးတော့မှအဲ့ဒီ4ဘီလီယံလောက်ကိုကျွန်တော်တို့ကထောက်ပံ့မှုရပြီးတော့မှဒီကတိုင်းဒေသကြီးအစိုးရရဲ့ရေကြောင်းသုံးစွဲမှုက5ဘီလီယံလောက်အဲ့လိုမျိုးသုံးဆွဲပြီးတော့ကြံတာပါကို23ဘီလီယံလောက်ကျွန်တော်တို့ဝန်ကြီးဌာနတွေကနေပတ်မှုကူညီတဲ့ပုံစံမျိုးနဲ့ကျွန်တော်တို့သွားမယ်ဆိုပြီးတော့မှအချမ်းမြင်ကျွန်တော်တို့သိရပါတယ်အဲ့တိုင်းနဲ့ဆောင်းနေပါလေဗျအ
ခုဒီရွာလုံးကျပြောင်းရွှေ့ရမယ့်လူတွေကတို့ဘယ်နေရာတွေမှာများနေထိုင်နေကြလဲရှင
်ပြန်ဆောင်းပြရမယ့်သူတွေတော်တော်ကျက်တာတွေလည်းကျွန်တော်ကတော့လှုပ်ထားပြီးတယ်ဓာတ်ရီတဲနဲ့သူတို့နေထိုင်တဲ့အနေအထားပေါ့အစုလိုက်အစုလိုက်နေထိုင်တဲ့အနေအထားနဲ့ကျွန်တော်တို့ရွှေ့ပြောင်းမယ့်နေရာနဲ့အနည်းဆုံးနေရာမှာသူတို့နေကြပါတယ
်ဒီအင်ဂျင်ဆောက်လုပ်ပေးပြီးတော့နေရာချထားပေးဖို့ကြတော့ဆရာတို့ဘယ်တော့လောက်များအကောင့်ထဲပေါ်ပြစ်မလဲဆရာ
တလေးဆိုတော့အခုမြေယာရှင်းလင်းလာပြီပါလေစနေပြီလေနောက်တစ်တေပါလေလည်းကျွန်တော်ကရတဲ့မလောက်ရနေပါပြီပြည်စီပြည်ဆိုင်ရတဲ့မလောက်ရနေပါပြီအလူရှင်တွေပြည်စီ င်းတော့ရှိပါတယ်ဒါပေမဲ့လိုအပ်ချက်တွေရှိကြတာပေါ့ကျွန်တော်တို့ခံမှန်းတာတော့လုံးဝအစ်စ်ဆောက်ပြရမယ်သူတွေကတော့ကျွန်တော်တို့6လလောက်ထိကျွန်တော်တို့စူးစူးဆောင်ဆောက်ကြည့်မှုရမှာပေါ့အများဆုံးပေါ့နော်အဲ့လိုမျိုးတော့ခံမှန်းထားပါတယ်ကျန်တဲ့ဒီဆောက်ရေးမှာပါဝင်ကူညီနိုင်မဲ့အလူရှင်တွေကိုပေါ့လည်းဖိတ်ခေါ်ပါတယ်လို့နိုင်ငံတော်ပဲလူလူအစိုးရပဲတိုင်းရိုင်းလားလူလူဖိတ်ခေါ်ပါတယ်တော့အလူရှင်တွေထက်ရှိတော့သူတို့ပို့ပြီးတော့ကျွန်တော်တို့ကောင်းအောင်လုပ်ပေးနိုင်ပါဘူးဗျ
ခုလိုဖြစ်ကြပြီလားကျေးဇူးတင်ပါတယ်ဆရာကြီး
အေးအေး